SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိများယခုတင်ဆက်ပေးမှာတော့ဩစတြေးလျကျောင်းကဏ္ဍများကိုနားလည်ခြင်းဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။ကျွန်ုပ်တို့ကလေးများနဲ့ကျွန်ုပ်တို့အခြေအနေများနဲ့ကိုက်ညီသောကျောင်းပညာရေးစနစ်တစ်ခုကိုရှာဖွေတဲ့အခါမှာဩစတြေးလျများသည်ရွေးချယ်ခွင့်ရှိသည့်အတွက်ကံကောင်းပါれ။အထူးသဖြင့်မျိုးပြဒေသများတွင်အေချက်ဟာတကယ်ကိုမှန်ကန်ပါれ။ကဏ္ဍသုံးခုတွင်ကောင်းမွန်သောပညာရေးအခွင့်အလမ်းများဖြင့်မှန်ကန်သောကျောင်းကိုရွေးချယ်ခြင်းသည်မိဘများအတွက်ခက်ခဲသောဆုံးဖြတ်ချက်တစ်ခုဖြစ်ပါれ။ဩစတြေးလျပညာရေးစနစ်အားကဏ္ဍသုံးရပ်ခွဲထားပါれ။အဲ့ဒါတွေကတော့အစိုးရကျောင်းများကက်သလစ်ကျောင်းများနဲ့ပုဂ္ဂလိကကျောင်းများဟုလူသိများတဲ့ခွဲခြားထားတဲ့သုံးရပ်ဖြစ်ပါတယ်။ကဏ္ဍသုံးရပ်အစိုးရကက်သလစ်နဲ့ပုဂ္ဂလိကကျောင်းများကိုပြည်내တစ်ခုစီတွင်တူညီသောစည်းမျဉ်းစည်းကမ်းအဖွဲ့များကအုပ်ချုပ်ထားပါတယ်။ New England ရှိ University of Education မှကထီကဒေါက်တာဆယ်လီလာဆန်ရဲ့အစိုးရသူတို့အားလုံးဟာတူညီတဲ့သေယိုညွှန်းတန်းကိုကျောင်းသားတွေကိုတင်ပြပြီးဆရာဆရာမအားလုံးကိုတူညီတဲ့လုပ်ငန်းစဉ်တွေကိုအသုံးပြုပြီးအသိမှတ်ပြုပါတယ်။ကွာခြားချက်မှာတချို့သောကဏ္ဍများမှာမိဘများကသားသမီးများရဲ့ပညာရေးအတွက်ငွေကြေးထည့်ဝင်ရန်တောင်းဆိုခြင်းဖြစ်ပါတယ်။ကျောင်းသားအားလုံးအတွက်ဖွင့်လှစ်ထားသောအစိုးရကျောင်းများကိုအစိုးရကရန်ပုံငွေဖြင့်ပံ့ပိုးကူညီပေးရန်လိုအပ်ပါတယ်။မိဘများသည်ကျောင်းရင်းမြစ်များအတွက်စေတနာလျောက်အလှငွေထဲဝင်ရန်ဒေါ်လာ100ဝန်းကျင်နှင့်တခါတရံတွင်ပုံမပါဝင်ရန်တိုက်တွန်းတော်လဲ၎င်းတို့သည်ဘာသာရေးမဟုတ်သောလောကီရေးရာနှင့်အခြေခံအားဖြင့်အခမဲ့ဖြစ်ပါれ။ထင်ကလေးကိုကက်သလစ်ကျောင်းသို့ပို့ခြင်းသည်တစ်နှစ်လျှင်ဒေါ်လာ5000ခန့်ကုန်ကျနိုင်မှာဖြစ်ပါれ။သင်မိသားစုအချိန်လေးကဘလို့လဲ။မိုနာယူနီဗာစီတီပညာရေးဌာနမှပရိုဖက်ဆာEmerita Helen Fogus ကမိဘတွေအတွက်ရွေးချယ်မှုရကွာခြားချက်ကတော့အစိုးရမဟုတ်တဲ့ကျောင်းတွေမှာအခကျင်းွေပေးဆောင်ဖို့တတ်နိုင်မလားဒါကပုဂ္ဂလိကကျောင်းတွေအတွက်ဖြစ်တယ်လို့ဆိုပါတယ်အစိုးရကျောင်းများတွင်ဘာသာရေးပညာရေးကိုသင်ယူညွှန်တန်းတွေမပါဝင်ပါဘူးသို့သောဤကျောင်းများသည်ဘာသာရေးဆိုင်ရာအဖွဲ့အစည်းများကိုပညာရေးအစီအစဉ်များပြုလုပ်ရန်ခွင့်ပြုရန်ရွေးချယ်ခွင့်တော့ရှိပါတယ်ကက်သလစ်ကျောင်းများသည်ဘာသာရေးယုံကြည်ခြင်းကိုအခြေခံပညာရေးကိုပံ့ပိုးပေးပြီးတခြားသောဘာသာယုံကြည်ချက်ရှိတဲ့မိသားစုအားလုံးကိုကြိုဆိုပါတယ်၎င်းတို့သည်ရက်ရွာအတိုင်းဝိုင်းချိတ်ဆက်မှုနှင့်စီကံလိုက်နာမှုကိုမြင့်တင်ရန်အတွက်လူသိများပြီး၎င်းတို့သည်ပုဂ္ဂလိကကျောင်းများထက်ဈေးသက်သာပါတယ်ပုဂ္ဂလိကကျောင်းစိတ်များသည်မြင့်ယုံသာမကလှုပ်ဝက်ထားသောကုန်ကျစိတ်များသည်သင်ကိုအံ့ဩစေနိုင်ကြောင်းဒေါက်တာလာဆင်ကသတိပေးပါသည်။ပသိမနီယသင်ယူညွှန်တန်းများပြင်ပလှုပ်ရှားမှုများကအလွန်ဈေးကြီးတဲ့ယူနီဖောင်းများနဲ့တက်ကနိုလော်ဂျီကောနည်းပညာများကိုမဖြစ်မနေဝယ်ယူခြင်းကဲ့သို့သောအပိုကုန်ကျစိတ်များရှိနေတာကိုသတိပြုရန်လိုအပ်ပါတယ်ဟုသူမကပြောဆိုပါသည်။အစိုးရကျောင်းတချို့ကတက္ကနိုလော်ဂျီကိုမဝယ်မနေရလမ်းကြောင်းတိုင်းသွားနေကြတာပါဒါပေမဲ့အစိုးရကျောင်းတွေကကလေးတွေအတွက်ဤပညာပစ္စည်းကိုမဝယ်နိုင်တဲ့မိဘတွေအတွက်ပိုကောင်းတဲ့ထောက်ပံ့ကြေးတွေပေးနိုင်ပါလိမ့်မယ်ကျားမတစ်ခုတည်းသောကျောင်းကိုသင်စဉ်းစားနေပါသလားမိန်းကလေးနဲ့ယောက်ျားလေးများကိုတရားပညာသင်ပေးခြင်းရဲ့အကျိုးကျေးဇူးများကိုငင်းခုမှုများရှိနေကပညာရေးရလတ်များတိတိသာသာကွဲပြားခြင်းမရှိတော့လဲတချို့ကလေးများသည်လူမှုရေးရကြားမတူသည့်ပါဝင်ခြင်းတွင်ပို၍သက်တောင့်သက်သာရှိကြပါれဤဦးစားပေးမှုသည်ဘာသာရေးဆိုင်ရာအကြောင်းပြချက်များမှလည်းဖြစ်နိုင်ပါれယောက်ျားလေးများသို့မဟုတ်မိန်းကလေးများကိုတီးသန့်ပေးဆောင်တဲ့တရားကြောင်များကိုကက်သလစ်နဲ့လွတ်လပ်သောကျောင်းကဏ္ဍများတွင်အဓိကတွေ့ရှိနိုင်ပါ၏။တခြားတစ်ဖက်တွင်မူအစိုးရကျောင်းများသည်ပြည်내အများစုတွင်တွဲဖက်ပညာရေးကိုပေးဆောင်ပါ၏။သို့တော်လည်းညူဆော့ဝေသည်ချွင်းချက်တစ်ခုဖြစ်ပြီး ၎င်းတွင်လိင်တမျိုးဒီသာရှိသောအစိုးရအကြောင်း30ကျော်ရှိပြီးဗစ်တိုးရီးယား၌အနည်းငယ်သာရှိပါသည်ယခုလိုလိင်တကိုဒီသုံးသောအစိုးရအကြောင်းတချို့သည်ဆောင်းရီမြင်မာပြီးထူးချွန်သောကျောင်းသားများအတွက်ကျောင်းများဖြစ်ပါသည်မတူညီသောကဏ္ဍကိုထည့်သွင်းစဉ်းစားတဲ့အခါပုဂ္ဂလိကကျောင်းများသည်၎င်းတို့ရဲ့ဈေးကွက်ရှာဖွေရေးလှုပ်ရှားမှုများတွင်မိဘများကိုပြစ်မှတ်ထားပြီးအစိုးရအကြောင်းများစနစ်တွင်လုံလောက်သောပညာရေးမရရှိသည့်အတွက်၎င်းတို့ရဲ့ကလေးများအတွက်စိုးရိမ်ပူပန်မှုအပေါ်တိဆောက်ရန်ပြုလုပ်တယ်လို့ဒေါက်တာလာဆင်ကပြောဆိုပါတယ်အစိုးရမဟုတ်တဲ့ကျောင်းတွေကပိုကောင်းပါသလားမူလာရန်ကျောင်းများရဲ့80ရာခိုင်နှုန်းနဲ့ထက်ထန်းကျောင်းများရဲ့60ရာခိုင်နှုန်းခန့်သည်အစိုးရကဏ္ဍအတွင်းမှပညာသင်ကြားနေကြတာဖြစ်ပါတယ်။သင်ကလေးကိုပုဂ္ဂလိကသို့မဟုတ်ကက်သလစ်ကျောင်းသို့ပို့ရန်ဆုံးဖြတ်တဲ့အခါပညာသင်စုယဉ်ကျေးမှုနဲ့မိသားစုမျှော်လင့်ချက်များကဲ့သို့သောအကြောင်းရင်းများသည်ကုန်ကျစရိတ်ကိုမခွဲခြားဘဲပါဝင်လာနိုင်ပါတယ်။ဤကျောင်းများရဲ့ဈေးကွက်ရှာဖွေရေးလှုပ်ရှားမှုများတွင်ကျောင်းသားစီးရင်သွင်းခြင်းအတွက်ပြန်ဆိုင်မှုတွေရှိတာကတော့ထင်ရှားပါတယ်အဖြေမှာဂန္ဓာ၃ရက်လုံးတွင်ကောင်းမွန်သောကျောင်းများကိုတွေ့ရှိနိုင်ပါတယ်ကျိုတင်ပြင်ဆင်မှာကျောင်းကကံလာဓာတွေကိုလေ့လာပါအထက်တန်းကျောင်းကြီးများပေးဆောင်ခြင်းသည်သင်ကလေးအတွက်ပိုမိုကောင်းမွန်သောပညာရေးကိုရရှိနေသည်ကမဟုတ်ပါဘူးဟုပမောက္ခအမရီတဖော့ဂက်စ်ကအလေးပေးပြောကြားပါတယ်သင်ကလေးရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမဲ့ကျောင်းကိုရှာဖွေတာဟာလူတွေရဲ့စိတ်ထဲမှာရှိသင့်တဲ့နံပါတ်1အချက်ပါပဲ။ကျောင်းကိုလေးလာစစ်ဆေးရန်တောင်းဆိုပြီးစုံစမ်းမေးမြန်းရန်အတွက်မကြောက်ပါနဲ့။သင်ကလေးတွင်သီချာစိတ်ဝင်စားမှုများသို့မဟုတ်အထူးလိုအပ်ချက်များရှိပါကကျောင်းတိုင်းက၎င်းတို့ကိုလိုက်လျောညှိထွေဖြစ်စေနိုင်မှာမဟုတ်တော့ကြောင့်စိတ်စိတ်ဆက်ဆက်သူသေသနာပြုခြင်းသည်အရေးကြီးပါတယ်ပရိုဖက်ဆာအမရီတာဖော့ဂက်စ်ကသင်စိတ်ကိုမြည်သည့်အဆင့်တွင်မစိုးပြောင်းလဲနိုင်ကြောင်းကိုမှတ်သားထားရန်အရေးကြီးတယ်လို့ဆိုပါတယ်သင်ရဲ့ကလေးဟာသူတို့ရဲ့ကျောင်းပညာရေးမှာမအောင်မြင်ဘူးဆိုရင်အချိန်မီပြန်ဆန်းစစ်ပါလူမှုရေးအရာရောပညာရေးအရာရောကျောင်းတွေပြောင်းဖို့သူတို့အတွက်လှုပ်တင်တာမှန်ကန်ပါတယ်တော်ရရှိမြခင် SBS တင်ထားတာကမီလစာကွန်ပါနိုနီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါရဲ့ရှင်